မင်းစောဦးရိုးနဲ့မစ္စတာဘီဂျင်းနမ်ဘီယာနဲ့ဒီရဲ့ပိုင်းတွေအတွင်းမှာဒီတည်တံ့တွေ့ဆုံတာတွေရှိပါတယ်ဆိုတော့အဓိကဟိုဘလို့အကြောင်းတွေများပဲအချက်တွေကိုများဆွေးနွေးကြတာပါလဲရှင
်အဓိကတော့သူ့အနေနဲ့တည်ကျင်တာလက်ရှိငြိမ်းချမ်းရေးဖြစ်စဉ်ရဲ့နောက်ဆုံးအခြေအနေတွေပေါ့နော်ဒါတွေကိုကျွန်တော်တို့ကလည်းသူ update လုပ်ပေးတယ်ပေါ့နောက်ပြီးတော့ကျွန်တော်တို့နဲ့ဒီ NCCT နဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေတွေဒီနောက်ဆုံးအခြေအနေတွေပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ရှင်းပြပါတယ်။နောက်ပြီးတော့အခုဒီ NCA ထဲမှာကျွန်တော်30ချက်ကျန်တာပေါ့နော်။အားလုံးဒီဆက်ပြီးတော့ဆွေးနွေးဖို့ကျန်တဲ့ select နဲ့ပတ်သက်တဲ့ဟာတွေကိုလည်းဒီပါ။
Okay. ဆိုတော့ဒီအခု NCCT နဲ့ဒီပြစ်ခတ်ရဆဲရေးသဘောတူညီချက်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ Mr. BJ Nambia ကကုလသမဂ္ဂအကြွေးမှုချုပ် Ban Ki-moon ရဲ့သဘောထားဒါမှမဟုတ်လို့ရှင်သူ့ရဲ့သဘောထားပေါ့ဘယ်လိုများကိုသူ့ဘက်ကဆွေးနွေးသွားတာရှိပါလဲရှင်
။သူတို့ကတော့အဓိကဒါသူတို့ရဲ့ခန်းကဏ္ဍတော့ observer ပေါ့နော်။observer ဆိုတော့ဒါဒီအပေါ်မှာပေါ့နော်ဒါကတော့သူတို့အနေနဲ့ဒီငြိမ့်ငြိမ့်ဖြစ်စဉ်ကိုထောက်ခံတယ်ဆိုတော့အကြောင်းတော့ဒါသူတို့အရင်နေအောင်လည်းပြောရသေးပါတယ်။ဟို policy သူတို့ policy ကတော့ဘာမှတော့ဟိုအပြောင်းလည်းမရှိပါဘူး။အဓိကတော့သူတို့ကဒီငြိမ့်ငြိမ့်ဖြစ်စဉ်ကိုပုံမှန်ခံပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုအမြန်ဆုံးတက်နိုင်ဖို့ကတော့ဒါသူတို့လည်းဒီသဘောထားရှိတယ်ဆိုတဲ့ဟာလည်းသူတို့ပြောပြပါပါတယ်။
ဟုတ်ကဲ့ဆိုတော့သူသဘောထားအပြင်ပေါ့ Mr. Ban Ki-moon ရဲ့လက်ရှိသဘောထားဆိုပြီးတော့တည်တံ့အကူရုပ်ကိုပြောသွားတာများရှိပါသေးလားရှင
်။ကတော့ဒီ Mr. Ban Ki-moon သဘောထားလည်းမပြီးမှနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာပြီးတော့ဒီငြိမ်းချမ်းကိစ္စတွေကိုစပွဲပေါ်မှာဖြေရှင်းနိုင်အောင်ဆိုတဲ့အားကတော့အရင်ကမူပါအခုမှမဟုတ်ပါဘူး။အဲ့တော့ဒီမူတိုင်းတိုက်တွန်းအားပေးတယ်ဆိုတဲ့အကြောင်းကိုပြောပြသွားပါမယ်
။ဟုတ်ကဲ့အခုဒီ NCCT နဲ့လုပ်နေတဲ့လုပ်ငန်းစဉ်တွေအထူးသဖြင့်တော့ဒီတနိုင်ငံလုံးအကြိုင်းတရားအပြစ်ခတ်ရဆေးရေးလုပ်ငန်းစဉ်တွေရဲ့နောက်ဆုံးအခြေအနေကဘယ်လိုရှိပါလဲကိုမင်းစောရေဟိုတချို့သုံးသက်တာတွေကဒီဟာကနည်းနည်းလေးအရက်တက်နေရဲဆိုရဲအမြင်နဲ့သဘောထားရှိပါလဲဘာဖြစ်လို့ဆိုတိုင်းနာဘက်တွေကဒီ Federal ကိစ္စနဲ့ပတ်သက်ပြီးတော့ဒီပြောလာကြတာတွေရှိတယ်လေဆိုတော့နောက်ဆုံးအခြေအနေရောကိုမင်းစောဘယ်လိုများပြောပြလို့ရမလဲရှင
်ပြစ်ခတ်တနိုင်ငံလုံးပြစ်ခတ်ရဆေးစာချုပ်မှာအဓိကနှစ်ပိုင်းပါတယ်ပေါ့တစ်ပိုင်းကတော့ဒီအပြစ်ခတ်ရဆေးရေးကြောင်းတွေကိုခိုင်ခန့်အောင်လုပ်ဖို့တယ်နောက်တစ်ခုကနိုင်ငံရေးဆွေးနွေးပွဲအားမခံဖို့အဲ့ဒီအပိုင်းလေးကိုဆွေးနွေးတာကြတဲ့အခါမှာတော့ကျွန်တော်တို့တော်တော်များတော့အဆင်ပြေကြပါတယ်အခုအများဆုံးကြံတဲ့ကိစ္စတွေကဒီစကလုံးကိစ္စတွေပေါ့နော်စကလုံးကိစ္စတွေဆိုတာကဒီဥမာခုနပြောတဲ့ Federal ဆိုတဲ့ဟာပေါ့နော်ကဲ Federal ဆိုတဲ့ဟာကိုနိုင်ငံရေးဆွေးနွေးပွဲမှာ Federal ကိစ္စကိုဆွေးနွေးမယ်ဆိုတဲ့အမိသဘောတူမလားဒါမဟုတ်ဘဲနဲ့နိုင်ငံရေးဆွေးနွေးပွဲတော့မဆောင်နိုင်ဘူးအခုချိန်နဲ့ Federal ကို Award ရမယ်ဆိုတော့ချက်ကို Award ရမှာလားပေါ့နော်ဒီအဲ့ဒီဟာမျိုးတွေတော့ဆွေးနွေးကြတာရှိပါတယ
်ဆိုတော့ဒီခုအဲတနိုင်ငံလုံးအတိုင်းအတာရအပြစ်ခတ်ရဆဲရေးလုပ်ငန်းတွေဆွေးနွေးတဲ့နေရာမှာအခက်အခဲရှိတာမျိုးရှိနေပါလားကိုမင်းစောဦးရှိတယ်ဆိုရင်ဘလို့အချက်ကအဓိကအခက်အခဲဖြစ်ကြုံနေရတာရှိလဲရှင
်အဲ့တော့အဓိကအခုပေါ့နော်ဒီသဘောတရားအရဆိုလို့ရှိရင်အဓိကကြံတဲ့ကိစ္စတွေကနိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးရမှာလားဒါမှမဟုတ်အခုတည်းကနေပြီးတော့နိုင်ငံဆွေးနွေးမရောက်ခင်ကကြိုပြီးသဘောတူရမှာလားဆိုတဲ့ကိစ္စတွေဖြစ်တယ်။အဲတပိုင်းဆိုင်ကိစ္စမှာတက်နေတဲ့ဟာလေးတွေကြတော့ဒီဥပမာတပ်သားပြစ်စုတဲ့ကိစ္စမျိုးတွေပေါ့။အဲတပ်သားပြစ်စုတဲ့ကိစ္စမျိုးတွေကြတော့လေဒီပြစ်ခတ်ရထားတဲ့အချိန်မှာလည်းသူတို့မှတပ်သားစစ်တွေဟိုဆက်စုကျင်သေးတယ်ဆိုတဲ့ဆန္ဒရှိတယ်ပေါ့နော်။ဒါလောလောဆယ်မှာလည်းဒီစိတ်မချရသေးဘူးဆိုလို့ရှိရင်တပ်သားပြစ်စုတော့ရက်လို့မရဘူးဆိုပြီးအဆိုပြုတဲ့အချို့အဖွဲ့တွေရှိတယ်။ဒီအဲ့ရစေးလက်မထိုးပြီးလို့ရှိရင်တော့လူသစ်စုတဲ့ကိစ္စကိုမလုပ်ပါနဲ့ဆိုတာမျိုးဆွေးနွေးတာရှိတယ်ပေါ့နော
်ဟုတ်ကဲ့
တန်းသားတွေကတော့အဖွဲ့တချို့ကြတော့လေအပြစ်ခတ်လို့ရစမထိုးပြီးဒီမဲ့လေဒါသူတို့လူစုတဲ့ကိစ္စတွေသူတို့ဆက်လုပ်တင်နေဆိုတဲ့အနေအထားမျိုးရှိတယ်ပေါ့နော်အဲ့ကိစ္စလေးတခုကတော့ဒါတပိုင်းဆိုင်ရာပေါ့နော်နည်းနည်းလေးဟိုဆွေးနွေးဖို့ကြံသေးတဲ့ဟာလေးတွေရှိတယ
်ဟုတ်ကဲ့
ဒါပေမဲ့ခုနကပြောတဲ့ဒီအပြစ်ခတ်ရစရေးဆောင်ကြည့်လေးလာရေးလုတ်တဲ့ကိစ္စတွေပါလေရတော့နှစ်ဖက်လုံးကတော့သဘောတူပဲလူချတူကြပါတယ်
ဟုတ်ကဲ့ကိုမင်းစောဦးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်